လက်ရှိစံသက်ထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးအများအပြားစံသက်မှုနောက်ဆုံးအဆင့်ကိုရောက်ရှိနေပြီလို့ဒီစံသက်မှုတွေမှာပါဝင်တဲ့တာဝန်ရှိသူတွေကပြောပါတယ်။ Britain Sweden ဆေးကုမ္ပဏီ AstraZeneca ကထုတ်လုပ်နေတဲ့ကာကွယ်ဆေးကို American ပြည်ထောင်စုအတွင်းအရွယ်ရောက်ပြည်သူလူမျိုးကွဲပေါင်းစုံနဲ့ဒေသပေါင်းစုံကလူပေါင်း 3,000 လောက်နဲ့စံသက်နေတာနောက်ဆုံးအဆင့်ကိုရောက်ရှိနေပြီဖြစ်တယ်လို့အဲ့ဒီဆေးကုမ္ပဏီကတနင်္လာနေ့ကပြောပါတယ်။အလားတူပဲ American မျိုးသားကျမကြီးသိပ္ပံကစံသက်ပြီး American အခြေစိုက် Moderna ကုမ္ပဏီကထုတ်လုပ်တဲ့COVID-19 ကာကွယ်ဆေးကိုလည်းအမေရိကန်နိုင်ငံတွင်လူထောင်နဲ့ချီစံသက်နေပြီဖြစ်ပါတယ်။ဒါ့အပြင်ညွှန်းညွှန်းအခြေစိုက်ဂျာမနီနိုင်ငံ BioNTech ဆေးကုမ္ပဏီနဲ့ Pfizer ဆေးကုမ္ပဏီတို့ပူးတွဲစံသက်နေတဲ့ကာကွယ်ဆေးကိုလည်းလူတွေနဲ့စံသက်နေပြီဖြစ်ပါတယ်။တစ်ကမ္ဘာလုံးတိုင်းတာနဲ့အင်ကာနေအထိ COVID-19 ကိုဆက်သူ 24.5 သန်းကျော်နဲ့သေဆုံးသူ 8 သိန်းခွဲနီးပါးရှိပြီဖြစ်ပါတယ်။ American ပြည်ထောင်စုမှာတော့ကိုဆက်သူ 6 သန်းကျော်နဲ့သေဆုံးသူပေါင်း 1,800 ကျော်ရှိတယ်လို့John Hopkins တက္ကသိုလ်ကထုတ်ပြန်တဲ့စီးရင်တွေအရသိရပါတယ်။